ဒေသအတွင်းမတည်မငြိမ်မှုတွေအကြမ်းဖက်တိုက်ခိုက်မှုပြစ်ပခါတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးနဲ့အခက်အခဲဖြစ်နေတဲ့ရခိုင်ပြည်သူတွေအတွက်အရေးပေါ်လိုအပ်ချက်တွေကိုဝိုင်းဝန်းကြိုးပမ်းကူညီပံ့ပိုးကြဖို့ရခိုင်တိုင်းရင်းသားတွေကရခိုင်တိုင်းရင်းသားတွေကိုရခိုင်ပြည်နယ်နဲ့မှာတိုက်တွန်းနှိုးဆော်လိုက်ကြပါတယ်။ဒီကနေ့ကြာရောက်တဲ့43ကြိမ်မြောက်ရခိုင်ပြည်နယ်နဲ့အခမ်းအနားကိုရခိုင်ပြည်နယ်တဝမ်းနဲ့ရန်ကုန်တိုင်းပါဝင်ဒေသအသီးသီးမှာကျင်းပခြင်းရခိုင်ဖွဲ့စည်းတွေဘက်ကရခိုင်ပြည်နယ်အရေးအခုလိုတိုက်တွန်းနှိုးဆော်ကြတာပါ။ဒီအကြောင်းပြည်စုံကိုမဆုမွန်ကတင်ပြမှာပါရှင်။
ဒီကနေ့2018ခုနှစ်ဒီဇင်ဘာလ15ရက်နေ့မှာကြာရောက်တဲ့43ကြိမ်မြောက်ရခိုင်ပြည်နယ်နေ့မှာရခိုင်ပြည်နယ်အစိုးရရခိုင်ပြည်နယ်လွှတ်တော်ပါဝင်ပြည်ထောင်စုအစိုးရတာဝန်ရှိတဲ့သူတွေဘက်ကအကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ကြီးဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေချမှတ်ပြီးဆောင်ရွက်နေကြချိန်မှာရခိုင်တိုင်းရင်းသားတွေဘက်ကလည်းဝိုင်းဝန်းပူးပေါင်းပါဝင်ကူညီပံ့ပိုးကြဖို့အလေးနဲ့တိုက်တွန်းပါတယ်လို့ရခိုင်ပြည်နယ်နေ့အခမ်းအနားရန်ကုန်ကျင်းပရေးဦးဆောင်သူတဦးဖြစ်တဲ့ရခိုင်မျိုးသားအသင်းချုပ်ရဲ့ဥက္ကဋ္ဌဦးစိုးဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်ရခိုင်ပြည်နယ်နေ့ကခုဒီနေ့ဆို43ကြိမ်မြောက်ဖြစ်သွားပြီပေါ့နော်။ရခိုင်ပြည်နယ်ဟာဒီအခုဆိုရင်အကြက်တဲမျိုးမျိုးနဲ့ကြုံတွေ့နေရတယ်ပေါ့ဗျာ။စီစီလုံးလုံးညီညီညွန့်ညွန့်နဲ့ကြည်တွင်းရံကြည်ပရံတွေကိုကောက်ွယ်ဖို့ကျွန်တော်တို့ဆင်းတဲ့စုစုစီစီညီညွန့်ရဲ့ရှိနေရမယ်။အဲ့ဒါကိုဒီနေ့မှာဒီစကားကိုကျွန်တော်တို့ကညီညွတ်ဖို့ပြောချင်ပါတယ်။နိုင်ငံတော်တာဝန်ကပုဂ္ဂိုလ်ကဖွဲ့တယ်အများကြီးကိုယ်ပွဲဖွဲ့ပြီးတော့လေကျွန်တော်တို့ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေကိုလုပ်နေပါတယ်။ရခိုင်ပြည်ရဲ့လိုအပ်ချက်ကပြည်နယ်လိုအပ်ချက်ကကြီးမားလွန်အားကြီးတော့အားလုံးလိုတယ်လို့ဖြစ်နေတာပေါ့ဗျာ။အဲဒီအတွက်ဒေတာကံပြည်သူလည်းပူးပေါင်းပါဝင်ကြပြီးတော့ကိုယ်နိုင်တဲ့လောက်တရတာပါဝင်ကြမယ်ဆိုရင်ရခိုင်ပြည်နယ်ကြီးတိုးတက်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဗျာ။ဒါလိုလက်ကြိုက်တွန်းချင်ပါတယ်ရခိုင်ပြည်နယ်ကဟိုဒေတာကံတွေကိုလေ
။ရခိုင်ပြည်နယ်နဲ့အထိမ်းအမှတ်အဖြစ်နိုင်ငံတော်သမ္မတဦးထင်ကျော်ကလည်းရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီတရားဥပဒေစိုးမိုးရေးလူ့အဖွဲ့အစည်းအတိုင်းအဝိုင်းများကြားတဟဇာတဖြစ်ရေးအတွက်ရခိုင်ပြည်နယ်သူပြည်နယ်သားတွေစုပေါင်းအင်အားနဲ့ကြိုးပမ်းသွားကြဖို့တိုက်တွန်းတဲ့တဝန်လွှာကိုပေးပို့ပါရယ်ဒီကနေ့ရန်ကုန်ရခိုင်ပြည်နယ်ဓမ္မယုံမှာကျင်းပတဲ့43ကြိမ်မြောက်ရခိုင်ပြည်နယ်နေ့အခမ်းအနားအကြောင်းနဲ့ထူးချွန်ရခိုင်တိုင်းရင်းသားတွေကိုရခိုင်တကွန်စုရခိုင်ဂုံဆောင်စုချီးမြှင့်တဲ့အကြောင်းလဲကိုရိုင်းစုချီးမြှင့်ခဲ့သူရခိုင်မျိုးသားအတင်းချုပ်ရဲ့ဥက္ကဋ္ဌကပြောပြပါရယ
်ရခိုင်ပြည်နယ်မျိုးကိုဒီဇင်ဘာ15ရက်ရောက်တိုင်းပြည်နယ်ဒီမှာလည်းကျင်းပတယ်ဒီနေ့ဆိုရင်ရခိုင်ပြည်နယ်အတွက်ဂုံဆောင်စုတွေပေါ့ဗျာ12စုပြီးတယ်ဗျာရခိုင်တကွန်စုဆိုတာကဆရာတော်6ပါးနောက်လူက2ယောက်ရခိုင်ကုန်းဆောင်စုကတရုတ်ဆောင်ဝေလူကျော်တို့ဇာရေးဆရာမအမျိုးသားစာပြေစုရရမင်းမြတ်အေး2ယောက်ရတယ်နောက်စစ်တွေကရာဂုံထိရှေ့လောက်စပိန်စီလာတဲ့ပုဂ္ဂိုလ်2ယောက်ကူစောမောင်ရွှေနဲ့ဦးဝင်းမောင်ဆိုတာအဲ့တော့အဲ့ဒီ2စုကိုကျွန်တော်ကတစုပေးရတယ်ဗျာကျန်တဲ့ရခိုင်တကွန်းစုနဲ့ရခိုင်ကုန်းဆောင်စုတွေကတော့တိုင်းရင်းသားရဲ့ဦးစောဦးမောင်ကပေးတယ်တိုင်းမျိုးသားအသင်းချုပ်အပါဝင်လူမှုဖွဲ့စည်းတွေအားလုံးတိုင်းဒေသကြီးရဝန်ကြီးဌာနကကြီးမှုချင်းပါလာပေါ့လေ
ရခိုင်ပြည်နယ်တွင်းကစစ်တွေမျိုးမောင်နှောမျိုးအပါဝင်ရခိုင်ပြည်နယ်တဝန်းရခိုင်ပြည်နယ်နှင့်အခမ်းအနားတွေကိုရခိုင်ပြည်နယ်ဝန်ကြီးချုပ်ရခိုင်ပြည်နယ်လွှတ်တော်နဲ့ရခိုင်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေဦးဆောင်ပြီးကျင်းပကြပါတယ်ရခိုင်ပြည်နယ်တွင်းတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ရခိုင်ပြည်နယ်နေ့မှာတောင်းဆိုလိုပါတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ရခိုင်ပြည်နယ်ရဲသစ်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကလည်းအခုလိုတိုက်တွန်းပါတယ
်ဒီရခိုင်ပြည်နယ်နေ့လည်းစစ်တွေမျိုးနေ့မှာလည်းကျင်းပတယ်ပေါ့နော်မျိုးနေ့ဒီမှာလည်းအပီပီကျင်းပတဲ့မျိုးနေ့တွေလည်းရှိကြပါတယ်ဒီလိုရခိုင်ပြည်နယ်ကလည်းအခုဆိုရင်ဒီပဋိပက္ခအားတွေအများကြီးနဲ့ရင်ဆိုင်နေရတယ်ဒီရခိုင်ပြည်မြောက်ပိုင်းမောင်တော်ပူတီတောင်ရတိတောင်ပေါ့လေအဲ့တကြောင်ဆရာမတို့အနေနဲ့ကိုရခိုင်ပြည်ဖွံ့ဖြိုးတိုးတက်ရေးကိုလည်းလှူလာပါတယ်ခိုင်ပြည်ကထွက်တဲ့ပယံစာသားတွေလည်းဆရာမတို့မှအများကြီးရှိပါတယ်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့လည်းအတရာငွေတွေကိုလည်းရခိုင်နှုံးအလိုက်ပေးဖို့ခိုင်ပြည်သူပြည်သားတွေရတဲ့တော်တော်လေးလှူလာနေကြပါတယ်ကျိုးစေးစုတွေကိုလည်းဆရာမတို့အမြန်ဆုံးရခိုင်ပြည်နယ်နေနဲ့အတူရရှိခံစားနိုင်ပါစေလို့ဆရာမတို့ပြောချင်ပါ
ရခိုင်ပြည်နယ်နေ့ကို1985ခုနှစ်ကစလို့ကျင်းပခဲ့တာဖြစ်ပြီးဒီနှစ်2018ခုနှစ်မှာဆိုရင်တော့43ကြိမ်မြောက်ဖြစ်လာပြီဖြစ်ပါတယ်ရခိုင်ပြည်နယ်တဝက်ကမြို့အသီးသီးမှာကျင်းပတယ်လို့ရန်ကုန်မြို့မှာလည်းဒီဇင်ဘာလ15ရက်နေ့မှာစတင်ပြီးရွှေတဂုံဖျားရှေးဘက်မြို့ကရခိုင်ပြည်နယ်ဓမ္မယုံမှာရခိုင်ပြည်နယ်နေ့ကိုကျင်းပပြီးဒီဇင်ဘာလ16ရက်နေ့နဲ့ဒီဇင်ဘာလ18ရက်နေ့မှာတော့ရခိုင်ရိုးရာကျင်းပွဲပျော်ပွဲရှင်ပွဲနဲ့ဂီတပဒေသာပွဲတော်တွေကိုရန်ကုန်မြို့ကတိုင်းရင်းသားကျေးရွာမှာကျင်းပမှာလည်းဖြစ်ပါတယ်ရှင်